ဒီလ၁၇ရက်နေ့အင်္ဂါနေ့မနက်ပိုင်းကဝိုင်းမော်ကံပိုက်တီလမ်းလျှောက်ကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးနေကင်းဘက်မှာတော့စခန်း၃ခုကိုသိမ်းယူနိုင်ခဲ့ပြီးတော့ညနေ၅နာရီလောက်မှာစတုံးမြို့အနီးကစစ်ကောင်စီရဲ့တပ်စခန်းကြီးဖြစ်တဲ့ဘူဟာဂုံးကိုထပ်မံသိမ်းပိုက်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါရယ
်မနေ့ကပိုင်း၅နာရီဝန်းကျင်နောက်မှာပေါ့နော်စတုံးဘူဟာယုံကိုသိမ်းပိုက်လိုက်ရပါပြီမနေ့ကတော့တိတ်နဲ့ခန်းကတော့၄ခုဖြစ်ပါတယ်စတုံးပိုင်းရယ်ကုံတောင်းရယ်စတုံးရယ်နှစ်ဖိုင်းရယ်၄ခုဖြစ်ပါတယ်အဲစတုံးဘူဟာကုန်းကတော့အကြီးဆုံးပေါ့နော်အဲသူတို့ဘီဂျီအက်ပူကီတို့စစ်တုံးစခန်းထိုင်နေတဲ့စခန်းငယ်လေးတွေတော့၆ခုလောက်တော့သူတို့ဘာသာသူတို့အဲထွက်ပြေးသွားတာရှိပါတယ်ဆိုတော့မနေ့ကအလုံးကျော်တို့တင်းလိုက်တဲ့အလုံးပေါင်းတော့၁၀ခုလောက်ရှိမှာပါနော်ဒီနေ့တော့အဲ့ဒါကတော့တိုက်ပွဲတော့မရှိဘူးအဲမင်းရှင်းမင်းကြီးတွေလုပ်နေတယ်လို့ကြားရပါတယ
်ကချင်ပြည်နယ်မှာဗျူဟာရအရေးပါတဲ့တပ်စခန်းတွေတိမ့်ပိုက်ခံနေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကဗီအိုကဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်ချက်မရသေးပါဘူးမနေ့ကဝိုင်းမော်မြို့နယ်ကံပိုက်တီလမ်းလျှောက်တိုက်ပွဲဖြစ်စဉ်တွေမှာတော့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာမရှိကြောင်းလည်းပြောပါတယ်ဝိုင်းမော်ဒေသခံတူကတော့ဒီတိုက်ပွဲဖြစ်စဉ်ကြောင့်ဝိုင်းမော်ကံပိုက်တီတရုတ်မြို့မှာကုန်သွယ်ရေးဟာလည်းကားတော်အလာတွေရက်ဆိုင်နေကြောင်းပြောပါတယ
်အရင်နေ့ကအကြည့်ရောသွားတယ်ဒါပေမဲ့ဒီနေ့တော့မသွားတော့ဘူးအတိုင်းကြာအခုဒီနေ့ရက်ရက်သွားပြီပေါ့ဘုဘကတန်ဖယ်တို့ဘာလို့ဝင်နေဒီကတော့မပြောကားလေဟောအောက်ပိုင်းကဒီအញ្ញံကြီးစစ်တုံးကြီးတို့စစ်တုံးချူတို့ဒီကနေ့ထွက်သွားအရင်နေ့အကြည့်ရောသူတို့ညကြီးမှာတော့ကွန်ပျူတာကြီးနေကြတယ်ဒါပေမဲ့အခုကပူဆိုးလာတော့ဒီနေ့တော့မပြေတော့ချီဖွေပဲလဲမသွားတော့အကုန်လုံးက
မနေ့က KIA သိမ်းလိုက်တဲ့73မိုင်စခန်းဟာဝိုင်းမော်ချီဝေကပိုက်တီလမ်းစုံမှာတည်ရှိတာဖြစ်ပါတယ်။ဝိုင်းမော်မြို့ဟာမြောက်ပိုင်းတိုင်းစစ်တနာကျုပ်ခြေဆိုင်ရာမြကြီးနာမြို့ရဲ့အရှိဘက်အေရော်ဒီမြစ်တစ်ဖက်ကမ်းမှာတည်ရှိတာပါ။လောလောဆယ်မှာမြကြီးနာဝိုင်းမော်ဗမော်လမ်းကို KIA နဲ့ပူးပေါင်းတပ်တွေကမေလ21ရက်ကထိန်းချုပ်ထားပြီးဝိုင်းမော်နဲ့နှမိုင်ကွာခါရှိရွာအနီးအထိရောက်ရှိနေတယ်လို့ဒီလ17ရက်နေ့မှာတော့မြကြီးနာဝိုင်းမော်ကံပိုက်တီလမ်းကိုလည်းထပ်မံထိန်းချုပ်လိုက်ပြီးဖြစ်ပါတယ်။ဝိုင်းမော်မြို့နယ်မြို့အနီးနာကျေးရွာတွေကပြည်သူတွေကတော့မေလအတွင်းဝိုင်းမော်အနီးဗမော်လမ်းတကြောမှာတိုက်ပွဲတွေပြင်းထန်လာတာကြောင့်နေရက်ဆွန့်ခွာတိမ်းရှောင်နေကြပါတယ်။တိမ်းရှောင်သူအများစုဟာဝိုင်းမော်မြို့မြောက်ဘက်ကလပန်နဲ့နောင်ချင်းကျေးရွာအပါအဝင်မြကြီးနာစားတဲ့ဒေသတွေကိုတိမ်းရှောင်နေကြတာပါ။နောင်ချင်းရွာမှာတော့စစ်ရှောင်စခန်း73ခုဖွင့်လှစ်ထားသလိုလူဦးရေ 9,000 ကျော်အထိရောက်ရှိနေတာကြောင့်နေထိုင်ရေးတောက်သုံးရည်နဲ့စားနပ်ရိက္ခာအတွက်ပါအခက်အခဲတွေရှိနေပါတယ်ခင်ဗျာ။